အတူပါလာ16ရဲ့အင်္ဂါနေမှာလစ်လာသွားမယ့်ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့အကျွန်ုပ်ကိုယုံကြည်သောသူတို့အဖို့ဖြစ်ပါတယ်။ယေရှုဖျားရှင်ဟာတပည့်တော်တွေအတွက်ဆူတောင်းပေးပြီးတာနဲ့နောက်ထပ်ဆူတောင်းခြင်းတစ်ခုကိုထပ်မံပြီးတော့တောင်းဆိုခဲ့ပါတယ်။အဲဒါကတော့ရှင်ခရစ်ဝင်ခန်းကြီး19ငွေ20မှာသူတို့ဟောပြောခြင်းအဖြစ်အကျွန်ုပ်ကိုယုံကြည်သောသူတို့အဖို့ဆိုပြီးတော့ထပ်မံဖြည့်ဆွက်ဆူတောင်းခဲ့ပါတယ်။ရှင်ခရစ်ဝင်ခန်းကြီး19ငွေ20အနေနဲ့26ကိုဖတ်ရှုပါအဝင်ကလေးတင်းကိုယုံကြည်တဲ့သူတွေအတွက်ယေရှုရှင်ရဲ့အကြီးမားဆုံးဆန္ဒပြုဆုတောင်းပေးခြင်းဟာဘယ်အရာဖြစ်သလဲဆိုတာကိုကြည့်ကြပါစို့ထို့သူတို့အဖို့ကိုသာအကျွန်ုပ်ဆုတောင်းသည်မဟုတ်ပါသူတို့ဟောပြောခြင်းအပြင်အကျွန်ုပ်ကိုယုံကြည်သောသူတို့အဖို့ကိုလည်းဆုတောင်းပါ၏ကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူသည်ကိုလောကီသားတို့သည်ယုံကြမိအကြောင်းထို့သူအပေါင်းတို့သည်တလုံးတဝတည်းဖြစ်လျက်အဘကိုတော်သည်အကျွန်ုပ်၌ရှိတော်မူ၍အကျွန်ုပ်သည်လည်းကိုတော်၌ရှိသကဲ့သို့ထိုသူပေါင်းတို့သည်ငါတို့၌တလုံးတဝတည်းဖြစ်စေခြင်းကဆုတောင်းပါ၏ငါတို့သည်တလုံးတဝတည်းဖြစ်တဲ့ကဲ့သို့အကျွန်ုပ်သည်သူတို့၌ရှိ၍ကိုတော်သည်လည်းအကျွန်ုပ်၌ရှိတော်မူသောအားဖြင့်သူတို့သည်တလုံးတဝတည်းဖြစ်၍တလုံးတဝတည်း၌စုံလင်စေခြင်းက၎င်းကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူကြောင်းနှင့်အကျွန်ုပ်ကိုချစ်တော်မူတဲ့ကဲ့သို့သူတို့ကိုလည်းချစ်တော်မူကြောင်းကိုလောကီသားတို့သည်သိစေခြင်းက၎င်းကိုတော်သည်အကျွန်ုပ်အားပေးတော်မူသောဘုန်းတရားကိုအကျွန်ုပ်သည်သူတို့အားပေးပါပြီ။အိုအဘကိုယ်တော်သည်ဤကဘာမတိမရှိမီအကျွန်ုပ်ကိုချစ်၍အကျွန်ုပ်အားပေးတော်မူသောဘုန်းတော်ကိုအကျွန်ုပ်အားပေးတော်မူသောသူတို့သည်ရှုမြင်ရမည်အကြောင်းအကျွန်ုပ်ရှိရာအရ၌အကျွန်ုပ်နှင့်အတူနေစေခြင်းကအကျွန်ုပ်လိုရှိပါ၏တရားတော်မူသောအဘလောကီသားတို့သည်ကိုတော်ကိုမသိတော်လဲအကျွန်ုပ်သိပါ၏ကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူကြောင်းကိုထိုသူတို့သည်သိကြပါ၏ကိုတော်သည်အကျွန်ုပ်ကိုချစ်တော်မူသောမေတ္တာသည်သူတို့၌ရှိစေခြင်းက၎င်းအကျွန်ုပ်သည်သူတို့၌ရှိစေခြင်းက၎င်းကိုတော်၏နာမကိုအကျွန်ုပ်သည်သူတို့အားပြညွန်ပါပြီဖြစ်၍အစဉ်ပြညွန်ပါမည်ဟုမိမွတ်တော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်ခမဲတော်နှင့်သားတော်တလုံးတဝတည်းရှိသလိုယုံကြည်သက်ဝင်တဲ့သူတွေအနေနဲ့တလုံးတဝတည်းရှိဖို့ယေရှုဖေဟာဆုတောင်းခဲ့ပါသည်ရှင်ယောခရစ်ဝင်ကျမ်းရဲ့အချို့သောနေရာတွေမှာရေးသားထားချက်ကတော့ယေရှုရှင်ဟာခမဲတော်နှင့်သားတော်ရဲ့စီလုံးမှုကိုခံယူထားပါသည်တပားနဲ့တပားဘယ်ခါမှမခွဲမခွာကြပါဘူးတီချာရက်တီချင်းမပြုတ်ပါဘူးဘယ်အမှုကိစ္စမျိုးမဆိုပေါင်းစည်းလှုပ်ဆောင်ကြပါတယ်ကြဆုံးသွားတဲ့လူသားတွေအတွက်သူတို့ရဲ့မြေတားတော်ကိုမျှဝေပြီးတော့ခမဲတော်ဖျားဟာတားတော်ကိုကဘာကြီးတစ်ခုလုံးအတွက်အနှင်းဖို့အလိုတော်ရှိတော်မူပါတယ်တားတော်ဟာလည်းပဲလောကအတွက်မိမိရဲ့အသက်ကိုစည်သေးခံဖို့ဆန္ဒအပြည့်အဝရှိတာတွေ့ရပါတယ်ယေရှုရှင်ဆုတောင်းခဲ့တဲ့စီလုံးမှုရှိဖို့ဆုတောင်းချက်ဟာခမဲတော်နဲ့တားတော်ရဲ့ဆက်ကြားမှာရှိတဲ့ချစ်ချင်းမြတ်တာမျိုးကိုရရှိဖို့ရည်ရွယ်ဆုတောင်းခြင်းဖြစ်ပါတယ် Grand Rapids Baker Academy 2004ခုနှစ်ထုတ်စာအုပ်စာမျက်နှာ498မှာဆိုလို့ရှိရင်လူပေါင်းတို့ဟာအဲ့ဒီမြတ်တာကိုထောက်ပြီးတော့တင်းတို့ဟာငါရဲ့တပည့်ဖြစ်တာကိုသိကြလိမ့်မယ်ဆိုပြီးရှင်ခရစ်ဝင်ခန်းကြီး73ငွေ35မှာဖော်ပြထားပါတယ်မြတ်တာပြတ်တာချင်းအားဖြင့်လူအများရဲ့ရှေ့မှာတလုံးတဝတည်းရှိတဲ့အကြောင်းကိုအတည်ပြုစေပါတယ်ယေရှုနဲ့ပဲဖြစ်ဖြစ်ခမဲတော်နဲ့ပဲဖြစ်ဖြစ်မိသားရဖွဲ့ခြင်းကိုဖြစ်စေပါတယ်။ကျင်နာရိုင်းပိမှုနဲ့ပြည့်ဝတဲ့စီလုံးခြင်းမျိုးဟာအင်္ဂလိပ်တရားရဲ့အစစ်အမှန်ကိုပြင်ဆင်တသက်ခံနိုင်လိမ့်မယ်ဆိုပြီးတော့ကောက်နှုတ်ဖော်ပြထားပါတယ်။ယေရှုရှင်ဟာကယ်တင်ရှင်ဖြစ်တဲ့အကြောင်းကိုလောကီသားတွေသိရှိစေဖို့အတွက်ဖြစ်ပါတယ်။တနည်းဆိုရမယ်ဆိုရင်တော့ယေရှုရှင်ကိုတော်တိုင်ဆုတောင်းတဲ့စီလုံးခြင်းအကြောင်းဟာမမြင်တွေ့နိုင်ရတဲ့အရာမဟုတ်ပါဘူး။လောကီသားတွေအနေနဲ့အင်္ဂလိပ်ရဲ့အမှန်တရားကိုစစ်ကျင်တဲ့အထိမြင်တွေ့နိုင်ပါတယ်။သို့တော်ဖျားရှင်လူတွေပေါင်းစည်းခြင်းမြတ်တာနဲ့နေထိုင်အသက်ရှင်ကြဖို့လိုအပ်ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ E.G. White Testimony for the Church အတွဲလေးစာမျက်နှာ19မှာဆိုလို့ရှိရင်လူသားတွေဟာထာဝရအမှန်တရားရဲ့ဇက်ခုံပေါ်မှာယက်တည်နိုင်ဖို့ဖျားရှင်ပို့ဆောင်တော်မူပါတယ်။ဖျားသခင်ဟာမိမိရဲ့လူမျိုးတွေယုံကြည်ခြင်းအဖြစ်တလုံးတဝတည်းရှိဖို့ပုံသွင်းပြီးတော့ပုံစံချပေးထားပါတယ်။ခရစ်တော်အသေးမခံမီအချိန်လေးမှာဆူတောင်းခဲ့တဲ့စီလုံးချင်းရှိဖို့ဆိုတဲ့အရာဟာမိမိရဲ့တပည့်တော်တွေတလုံးတဝတည်းဖြစ်စေဖို့သာဖြစ်ပါတယ်။သူကိုယ်တိုင်ကိုယ်ကခမဲတော်နဲ့တလုံးတဝတည်းရှိနေမှုကိုပြသခြင်းဟာလောကီသားတွေကနေခမဲတော်ကိုယ်တိုင်သူ့ကိုဆ ెల ွတ်တော်မူတဲ့အကြောင်းကိုဖော်ပြလိုခြင်းပဲဖြစ်ပါတယ်။ခေဆက်ဆက်အဲ့ဒီစီလုံးမှုအတွက်ဆူတောင်းခြင်းဟာအမှန်တကယ်တက်ရောက်သွားစေခဲ့ပါတယ်။ယနေ့အချိန်ခါထိတောင်အကျိုးတက်ရောက်လျက်ရှိပါတယ်။သခင်ယေရှုရဲ့ဆူတောင်းချက်မှာထိုသူတို့အဖို့ကိုသာအကျွန်ုပ်ဆူတောင်းသည်မဟုတ်ပါသူတို့ဟောပြောခြင်းအားဖြင့်အကျွန်ုပ်ကိုယုံကြည်သောသူတို့အဖို့ကိုလည်းဆုတောင်းပါ၏ဆိုပြီးတော့ဖြစ်ပါတယ်ခရစ်တော်ရှင်နောက်တော်ကိုလိုက်တဲ့သူတွေအားလုံးမိမိတို့ရဲ့အသက်တာမှာအဲ့ဒီဆုတောင်းခြင်းရဲ့အဖြေကိုရရှိခံစားရဖို့ဘယ်လောက်ထိစိတ်ဆွဲလန်းသင့်တယ်လဲဆိုပြီးတော့ဝိညာဉ်တော်စာပေကဖော်ပြလိုထားပါတယ်ယနေ့ကျွန်တော်တို့ရဲ့အသက်တာမှာပဲဖြစ်ဖြစ်အသင်းတော်မှာပဲဖြစ်ဖြစ်တလုံးတဝတည်းရှိစေဖို့ကျွန်တော်တို့အနေနဲ့ ဘယ်လိုမျိုးလှုပ်ဆောင်တင့်တယ်လဲအတင်းတော်အတွက်စီလုံးချင်းကိုလူလာမယ်ဆိုရင်ကျွန်တော်တို့အသီးသီးရဲ့အတ္တတွေကိုချိုးနိုင်မှုဘာကြောင့်လိုအပ်ရတယ်လဲဆိုတာကိုပြန်လည်ပြီးတော့စဉ်းစားကြည့်ပါခရစ်တော်ကိုယုံကြည်တဲ့ယုံကြည်သူများအနေနဲ့ခရစ်တော်အားဖြင့်တစ်လုံးတစ်ဝတည်းတစ်စီးတစ်လုံးနဲ့ရှိတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ဂါနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်